Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းတွေ့ကြပါစေခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့မနေ့ကင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒေသကြီး30/40/48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်သွားမှာပါ။
ကျွန်တော်ကြောင်လွင်မှာမတ်ဤတန့်စင်တဲ့အတူနိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုကြီးညာတော့ရှိပါတယ်။အခုမနေ့ပိုင်းကြားမဲ့သတင်းတွေထဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးအသစ်အဖြစ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟေသာနယူးယောက်ကိုခန့်အပ်မယ်လို့သမ္မတထရန့်ကကြီးညာလိုက်တဲ့အကြောင်းနောက်ကအိန္ဒိယရဲ့သမ္မတရနတ်ကိုဗင်နဲ့ဇနီးမြန်မာနိုင်ငံကိုဒီဇင်ဘာလ10ရက်နေ့မှာချစ်ကြည်ခီးစဉ်ဖြစ်ကြောက်လာတော့မယ်ဆိုတဲ့အကြောင်းနဲ့ဒီဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲရဲ့နေရာမှာလက်ရှိသူ့ရဲ့ပါတီရဲ့အတွင်းမှုချုပ်ကိုခန့်အပ်ဖို့ရွေးချယ်လိုက်တယ်ဆိုတဲ့အကြောင်းစတဲ့ကိုကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အိန္ဒိယသမ္မတရနတ်ကိုဗင်နဲ့ဇနီးတို့ဒီဒီဇင်ဘာလ10ရက်ကနေ14ရက်နေ့ထိမြန်မာနိုင်ငံကို9ရက်ကြာလာရောက်တဲ့ခီးစဉ်အတွင်းနှစ်နိုင်ငံသဘောတူညီမှုတွေလက်မှတ်ရေးထိုးဖို့ရာရှိနေပါလေ။
ဒါကြောင့်အခုကြီးပြန်လာလေအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုချေပုတ်ပြီးတော့သူ့ရဲ့စီးပွားရေးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာကိုသူကြည့်
တယ်။တင်းနေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရဟေသာနယူးယောက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးဖြစ်ခန့်အပ်ဖို့သမ္မတဒိုနယ်ထရန့်အတီးပြုတ်လိုက်တဲ့အကြေတွင်းကိုလည်းနားဆင်ရဖို့ရှိသလိုလမ်းမတွေပေါ်ကမတော်တဆရင်တိုက်မှုကြောင့်နှစ်စဉ်လူ 1.4 သန်းဒီပါတေဆုံးနေတာကိုအရေးယူဆောင်ရွက်ဖို့ WHO ကတိုက်တွန်းလိုက်ပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်အောင်လွင်နဲ့မိုက်အတန်းစင်တို့ပြောပြပေးပါအောင်ဗျာ
။ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးအသစ်အဖြစ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟေသာနယူးယောက်ကိုခန့်အပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။လက်ရှိကုလသမဂ္ဂမှာတာဝန်ထမ်းဆောင်နေတဲ့တမတ်ကြီးနစ်ကီဟေလီရဲ့နေရာမှာဟစ်တာနယူးယောက်ကိုအစားထိုးမှလို့တမတ်ထရမ့်ကသတင်းတော့တွေကိုမနေ့တောက်ကြနေတော့ငါပဲပြောခဲ့တာပါတမတ်ကြီးနစ်ကီဟေလီကဒီနစ်ကုန်ရင်ကုလသမဂ္ဂကသူ့ရဲ့တာဝန်တွေကိုအဆုံးသတ်မယ်လို့အော်တိုဘာလာတုန်းကပြောထားတာရှိပါတယ်တမတ်ကြီးအစ်စ်အခုဖြစ်လာမဲ့ဟစ်တာနယူးယောက်ကသတင်းလောကကလာတာဖြစ်ပြီးအမေရိကန်နိုင်ငံသားဝန်ကြီးဌာနမှာ2019ခုနှစ်ဧပြီလတုန်းကစပြီးတော့လှုပ်လှုပ်ခဲ့တဲ့သူပါ Fox ရုပ်မြင်သံကြားသတင်းဌာနရဲ့မနေ့ပိုင်းစီစဉ်မှုအဖြစ်လှုပ်ခဲ့သူဖြစ်ပြီးသူ့ရဲ့စီစဉ်တွေကိုတမ်နာထရမ့်ကလည်းပုံမှန်ကြည့်ရှုတယ်လို့ဆိုပါတယ်။တောက်ကြံနေ့မှာတမ်နာထရမ့်ကအသင့်ခန့်အပ်မယ်လို့ကြေညာခဲ့တဲ့နောက်ထပ်ပုဂ္ဂိုလ်တူရှိပါသေးတယ်။သူကတော့ William Barber သူ့ကိုအမေရိကန်နိုင်ငံရဲ့ရှင်းနေချုပ်ဖြစ်အသင့်ခန့်အပ်တော်မှာပါ။ William Barber မကြခင်ရက်ပိုင်းကပဲကွယ်လွန်သွားခဲ့တဲ့ဒီတမနာဟောင်း George H.W. Bush အစိုးရလက်ထက်မှာတော့ကသူကရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပုသူဖြစ်ပါတယ်။ William Barr ဟာအခုအသက်68နှစ်ရှိပြီးရှေးရိုးဆွဲ Republican Party တူလည်းဖြစ်ပါတယ်။ရှင်းနေတူလည်းဖြစ်ပါတယ်။သူဟာ Republican တွေကရော Democrat တွေကပါလေးစားခံရသူတူဖြစ်တယ်လို့တမနာ Trump ကသတင်းတော့တွေကိုမနေ့တုန်းကပြောပါတယ်။ American တရားရေးဝန်ကြီးဌာနရဲ့အကြီးအကဲ Jeff Sessions ကိုပြီးခဲ့တဲ့လတုန်းကသမ္မတထရမ့်ကလည်းယာယီကနေဖယ်ရှားခဲ့ပြီးသူ့ရဲ့နေရာမှာယာယီရှိနေချုပ်ဖြစ်မက်သျူးဝီတကာကိုခန့်အပ်ထားပါတယ်အခုအဲ့ဒီနေရာကိုဝီလျံဘော့ကရှိနေချုပ်ဖြစ်တာဝန်ယူထမ်းဆောင်တော့မှာဖြစ်ပါတယ
်ကနေဒါနိုင်ငံမှာထိန်းသိမ်းခံထားရတဲ့တရုတ်ဆက်သွယ်လုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်တန့်အမှုဆောင်ရာရှိ Even နဲ့ဈေးပွားရေးလှုပ်ဆောင်မှုနဲ့ပတ်သက်တဲ့ဆွဆွဲမှုတွေနဲ့တရားရင်ဆိုင်နေရပြီးတော့သူအဖမ်းခံရပြီးနောက်ပိုင်းကမ္ဘာတဝန်းဈေးပွားရေးဈေးကွက်လှုပ်ခါသွားခဲ့ရပါတယ် Iran ပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တဲ့ဆွေတန်တရားနဲ့ Huawei ကုမ္ပဏီထူထောင်သူရဲ့တမိလေးဖြစ်ဗန်ဒါအီးဌာနအကြီးကြီးလေးဖြစ်တဲ့ Meng Wanzhou ကိုအမေရိကန်ကိုလွှဲပြောင်းပေးနိုင်ပြီးတော့အာမခံနဲ့လွှတ်ပေးခွင့်ကိုညှင့်ပယ်နိုင်တဲ့အကြောင်းကနေဒါအစိုးရရှိနေကတောက်ကြနေမှာ Vancouver မြို့တရားရုံးမှာပြောဆိုလိုက်ပါတယ်ဟွာဝေးနဲ့တခြားနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ဟောင်ကောင်ခြေဆိုင် Skycom ကုမ္ပဏီကအမေရိကန်ကနေပြီးတော့အီရန်ပေါ်မှာတန်ခတ်ပိတ်ဆို့ထားမှုတွေကိုချိုးဖောက်ပြီးတော့အမေရိကန်ထုတ်နည်းပညာပစ္စည်းတွေကိုအီရန်ကိုရောင်းချခဲ့တယ်လို့ဆွဆွဲထားပြီးတော့မင်းကစီးပွားရေးအဖွဲ့အစည်းတွေပေါ်မှာလိမ်ညာခဲ့တဲ့အတွက်အမေရိကန်ကအလို့ရှိနေတဲ့အကြောင်းအစိုးရရှိနေကပြောဆိုလိုက်ပါတယ် ။ပြီးခဲ့တဲ့သတင်းပတ်တုန်းကပဲသွင်းကုန်ခွန်နဲ့အပြန်အလှန်တိုးမြင့်ကောက်ခံနေရတဲ့ကိုရပ်ပေါင်း90ကြာရပ်ဆိုင်ထားဖို့အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့သဘောတူညီချက်ရခဲ့ပြီးတဲ့နောက်အခုမင်းကိုဗန်ကူဗာမြို့မှာဖမ်းဖို့အမေရိကန်ကတောင်းဆိုလာချက်ကိုစီးပွားရေးလောကကအားအတင်းနေကြပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်စစ်ပွဲကြောင့်လာပေါင်းများစွာမတိမငြိမ်ဖြစ်နေတဲ့ဈေးကွက်ဟာမင်းအဖမ်းခဲ့ရတဲ့ဆိုတဲ့သတင်းကြာတာပြင်းတုန်းကထွက်လာပြီးတဲ့နောက်စတော့ဈေးတွေထိုးဆင်းသွားခဲ့ပါလေ။ဒီကနေ့မှာတော့သမ္မတထရမ့်ကတရုတ်နဲ့ကုန်သွယ်ဆိုင်ရာဆွေးနွေးချက်အလားအလာကောင်းတယ်ဆိုပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့ပါလေ။မင်းကကနေဒါနဲ့အမေရိကန်မှာဥပဒေချိုးဖောက်တာတွေမရှိတဲ့အတွက်သူ့ကိုချက်ချင်းလှုပ်ပေးဖို့တရုတ်ကတောင်းဆိုထားပါလေ
။ FBI အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်းJames Comey ကိုအမေရိကန်လွှတ်တော်နှစ်ပေါင်းကော်မတီကနေပြီးတော့တကားပိတ်တွေ့ဆုံမေးမြန်းမှုနေ့တုန်းကလွှတ်တော်တွင်ပြုလုပ်ခဲ့ပါလေ။ဒီမေးမြန်းမှုဟာလာမယ့်နှစ်ဇန်နဝါရီလကျလို့ရှိရင်အောက်လွှတ်တော်မှာလက်ရှိ Republican Party အစား Democrat Party ကပြောင်းလဲပြီးတော့ဥဆောင်မှုမလုပ်ခင်နောက်ဆုံးအနေနဲ့ James Comey ကိုမေးမြန်းတဲ့ပုံရပါလေ။မနေ့ကမေးမြန်းမှုတွေမှာ James Comey ဘက်ကဖြေတဲ့အပေါ်အောက်လွှတ်တော် Republicanအမတ်ဒီဘက်ကအာရကျဉ်းနှံ့မှုမရှိလို့နောက်တည့်ရထပ်ပြီးတော့မေးကောင်းမေးရလိမ့်မယ်လို့ Republican အမတ်ဒီကပြောကြပါတယ်။ Democrat အမတ်ဒီကတော့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုနိုင်ငံရေးရည်ရွယ်ချက်တွေထားပြီးတော့ Republican တွေဘက်ကမေးမြန်းခဲ့ကြတယ်လို့ဆွဆွဲပါတယ်။ James Comey ကိုလွှတ်တော်အတွင်းတကားပိတ်မေးမြန်းမှုအပြီးသတင်းတော်တွေပြန်ထွက်လာတဲ့အခါမှာသတင်းတော်တွေကမေးကြတဲ့အခါမှာတကားပိတ်ပြီးတော့မေးရတဲ့အကြောင်းနဲ့သူ့ကိုမေးခွန်းတွေမေးကြတဲ့အပေါ်မှာ James Comey ကအဖြစ်တင်ဝေဖန်ပါတယ်တနေကုန်သူ့ကိုဝိုင်းမေးကြတဲ့အထဲမှာသူ့အတွက်ရှင်းနေတဲ့အဓိကနှစ်ချက်ရှိတယ်တစ်ချက်ကဒီမေးမြန်းမှုဟာတကားပိတ်ပြီးတော့လုပ်เสียမလို့ဘူးဆိုတာရယ်နောက်တစ်ခါနိုင်ငံခြားရေးဝန်ကြီးဟောင်းလုပ်ခဲ့တဲ့ Hillary Clinton ရဲ့အီးမေးလ်တွေအကြောင်းဒါကိုပဲပြန်ပြီးတော့မေးခဲ့ကြတာပါလို့ James Comey ကသတင်းတော်တွေကိုပြောပါတယ်သူ့ကိုလွှတ်တော်မှာကြားနာစစ်ဆေးဖို့ပြီးခဲ့တဲ့လတုန်းကဆင့်ခေါ်ခဲ့ပြီးတော့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲကာလတုန်းကရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့သမ္မတထရမ့်ရဲ့ပြိုင်ဘက်နိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့ဒီအီးမေးလ်ကိစ္စတွေကိုမေးမြန်းဖို့လွှတ်တော်က James Comey ကိုလွှတ်တော်ကိုလာဖို့ဆင့်ခေါ်ခဲ့တာဖြစ်ပါတယ်
ဂျာမနီနိုင်ငံရဲ့ဗဟိုလက်ရာရင်းခရီးယန်ဒီမိုကရက်တစ်ယူနီယံ CDU ခေါင်းဆောင်ဝန်ကြီးချုပ်အင်္ဂလာမာကဲရဲ့နေရာကိုအစားထိုးမဲ့သူအဖြစ်သူနဲ့ရင်းနှီးတဲ့သူတယောက်ကိုရွေးချယ်လိုက်ပါပြီ။ဒီကနေ့ဟမ်ဘတ်မြို့လွှတ်တော်မှာမဲခွဲရွေးချယ်ရမှာတော့မာကဲရဲ့ပြိုင်ဘက်ဟာဖက်ဒရစ်မတ်စ်ကိုပါတီရဲ့လက်ရှိအတွေ့အမှုအင်ဂရက်ခရမ်ကာရန်ဘောက918မဲ482မဲနဲ့ပုတ်ကာတီကအနိုင်ရသွားပါတယ်။မတ်စ်က CDU ပါတီကိုလက်ရာဘက်ပိုရင်းအောင်ဆောင်ရွက်မယ်လို့ယူဆရပါတယ်။2015ခုနှစ်တုန်းကမာကဲကရွှေပြောင်းခြေချလိုသူတပ်တန်းကျော်ကိုဂျာမနီနိုင်ငံထဲကိုလက်ခံမဲ့ဆိုရဲဆုံးဖြတ်ချက်ကိုပေါ်ပေါ်တင်တင်ဆန့်ကျင်ခဲ့တဲ့သူကျန်းမာရေးဝန်ကြီးဌာနကဟန်စပန်စပဟန်ကလည်းဒီမာကဲနေရာကိုအစားထိုးဖို့ဝင်ရွေးခံခဲ့ပေမဲ့ပထမအကြိမ်မဲပေးကြရမှာပဲချခံရပါတယ်။မာကဲဟာပါတီခေါင်းဆောင်ဖြစ်18နှစ်ကြာတာဝန်ယူခဲ့ရလဲဖြစ်ပါတယ်။သူ့ရဲ့ဝန်ထမ်းတွေကိုနှုတ်ဆက်စကားပြောရမှာတော့ပါတီဆိုတာတဦးတယောက်တည်းအတွက်ပဲမဟုတ်ဘဲနဲ့ပါတီဝင်တွေအားလုံးအတွက်ပဲအမြဲတမ်းဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ရှင်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE American တာမြန်မာဘိုင်းကစနေနေ့မနက်ခင်းနိုင်ငံကထိတဲ့ရောက်တဲ့နေ့ကိုတက်ရိုက်ထုတ်လွှင့်ပေးနေပါလေ။အိန္ဒိယသမ္မတရမ်နတ်ကိုဗင်နဲ့ဇနီးမြန်မာနိုင်ငံကိုဒီဇင်ဘာလ10ရက်နေ့ကနေပြီးတော့14ရက်နေ့အထိအလဲပတ်ရောက်လာလိမ့်မယ်လို့ဒီဇင်ဘာလ6ရက်နေ့ကအိန္ဒိယနိုင်ငံထုတ် The Economist Times သတင်းစာမှာဖော်ပြထားပါလေ။ဒီ9ရက်ကြာခီးစဉ်တွင်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်တို့နဲ့လည်းအိန္ဒိယသမ္မတကတွေ့ဆုံသွားမှာဖြစ်ပြီးနိုင်ငံသဘောတူညီမှုတော်တော်များများလေးလက်မှတ်ရေးထိုးလိမ့်မယ်လို့ညွှန်လင်းရပါလေ။အိန္ဒိယသမ္မတနဲ့ဇနီးဟာနေပြည်တော်ကိုဒီဇင်ဘာလ10ရက်နေ့မှာရောက်လာကြမှာဖြစ်ပြီးတော့17ရက်နေ့ကျရင်တော့သမ္မတဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့နဲ့တွေ့ဆုံကြဖို့ရှိပါတယ်။12ရက်နေ့ကျရင်တော့အိန္ဒိယနိုင်ငံရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့စိုက်ပျိုးရေးနဲ့ပညာရေးသုတေသနဌာနကိုတွေ့ရောက်လည်ပတ်ပါလိမ့်မယ်။သမ္မတရနတ်ကိုဗင်နဲ့ဇနီးဟာရန်ကုန်မြို့ကိုလည်းတွေ့ရောက်ကြမှာဖြစ်ပြီးရန်ကုန်မှာကွယ်လွန်သွားခဲ့တဲ့အိန္ဒိယရဲ့နောက်ဆုံး မကိုအေဂရက်ဘဟာဒူရှာဇရာဇာဖာရဲ့ဂူဘိတ်မန်ကိုလည်းဒီဇင်ဘာလ17ရက်နေ့မှာသွားကြဖို့ရှိပါတယ်။နောက်တစ်ခါရွှေကုံဖျားအာဇာနီဘိတ်မန်ဓမ္မဇောတိကဝိပဿနာရိပ်တာတွေကိုလည်းသူတို့သွားကြအောင်ပါ။အိန္ဒိယကုမ္ပဏီ45ခုပါဝင်လိမ့်မယ်လို့မျှော်လင့်ရတဲ့ကုန်စည်ပြပွဲကိုလည်းဒီတမရရနပ်ကိုဘင်ကဖွင့်လှစ်ပေးဖို့ရှိပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းအိန္ဒိယနဲ့မြန်မာနိုင်ငံကြားနိုင်ငံရေးစီးပွားရေးနဲ့စီးရေးဆန်ရဆက်ဆံမှုတွေတိုးတက်လာခဲ့သလိုနှစ်နိုင်ငံခေါင်းဆောင်တွေရဲ့အပြန်အလှန်လက်ပတ်မှုတွေလည်းရှိခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီမြန်မာနိုင်ငံကိုပြည်တဲ့နှစ်တုန်းကရောက်လာခဲ့ပြီးနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ကအိန္ဒိယကိုအခုနှစ်ဆန်းပိုင်းလုံးကသွားခဲ့ပါတယ်။ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးအစီအစဉ်အတွက်အိန္ဒိယရဲ့ကူညီမှုတွေရှိတဲ့အထက်မှာရိုဟင်ဂျာဒုက္ခသည်တွေပြန်လာဖို့နေထိုင်တဲ့အခါမှာနေထိုင်မှုအဆောက်အဦတွေတိဆောက်ရေးလဲပေါ်ပါတယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေအများဆုံးနေရာပြန်ရေးအကောင့်ထယ်ဖို့လဲအိန္ဒိယဘက်ကလိုလားပါတယ်အိန္ဒိယမှာလဲရိုဟင်ဂျာမွတ်စလင်တွေ4000ကျော်ရှိနေပါတယ
်ရှေးတောင်အာရှမှာရေနံကျွဲဝါတဲ့အတိုင်းပြည်ဖြစ်တဲ့ဘရူနိုင်းနိုင်ငံနေနဲ့2014ကနေ2016အတွင်းထိုးကျလာတဲ့ကမ္ဘာလောင်စာဈေးတွေကိုစိုးရိမ်တကြီးနဲ့စောင့်ကြည့်နေရပါတယ်ဘရူနိုင်းနိုင်ငံကရေနံကိုမိခိုပြီးနေလာတာနှစ်ပေါင်း80ရှိသွားပါပြီ။အရင်တူလောင်ထားတဲ့ရေနံတွေလည်းညော့နေလာတာကြောင့်တခြားဘာလုပ်ငန်းတွေကိုအားကိုးနိုင်မလဲဆိုပြီးတော့ဘရူနိုင်းကစဉ်းစားနေရပါပြီ။တရုတ်ကလည်းတယန်ဇာတအရင်းမြစ်တစ်ခုအနေနဲ့ရည်တည်ပေးမယ်ဆိုပြီးတော့ကန့်လန့်ထားပြီးတော့တရုတ်အတွက်တော့နိုင်ငံရေးအကျိုးမြတ်ပြန်လိုချင်တာလည်းဖြစ်ပါတယ်။ဘော်နီယိုကျွန်းကဘရူနိုင်းကဲရိုရန်တခြားတောင်တရုတ်ပင်လယ်ပြင်ထဲကိုထိုးထွက်တဲ့4000ပုံ area မှာရေနံနဲ့သဘာဝဓာတ်ငွေကိုတရုတ်နဲ့ဘရူနိုင်းတွဲဖက်ရှာဖွေဖို့တရုတ်သမ္မတရှီချင်းပင်ကသဘောတူခဲ့ပါတယ်။အဲ့ဒီ area ကဘရူနိုင်းတီးသန့်ပိုင်းစီးပွားရေးဆောင်ဖြစ်ပေမဲ့လည်းတရုတ်ကသူ့ပိုင်းနယ်လေတချို့ပါတယ်ဆိုပြီးတော့ပြောဆိုထားတာပ
ါရင်းမြစ်ဆိုးဝါးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုကိုဘလောက်လေးနဲ့ထားတယ်မထားဘူးဆိုတာကိုတောက်ကြနေမှာသူတို့ဆုံးဖြတ်မယ်လို့ဟူတီတပုန်တွေကပြောပါတယ်ကုလသမဂ္ဂရဲ့စီစဉ်နဲ့ပြုလုပ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာကြာသပတေးနေ့တုန်းကစတင်ကျင်းပခဲ့တာပါဒီပြောဆိုဆွေးနွေးပွဲဟာအီရန်ရဲ့အားပေးထောက်ပံ့မှုနဲ့လှုပ်ရှားနေတဲ့ယီမင်ကဟူတီတပုန်တွေနဲ့ဆော်ဒီအရေဗျာကထောက်ခံနေတဲ့ယီမင်အစိုးရကြား2016ခုကစရင်ဒါပထမဆုံးဆွေးနွေးမှုလည်းဖြစ်ပါတယ်မနေ့တုန်းကသဘောတူညီချက်ချိုးရရှိခဲ့ပြီးတော့အဲ့ထက်မှာအကျဉ်းသားဖလှယ်ရေးကိစ္စကိုလည်းသဘောတူခဲ့ကြပါတယ်
Ebenezer Afghan အနောက်ဖက် Herat ပြည်နယ်မှာတာလီဘန်တွေကအနည်းဆုံး Afghan စစ်သား14ယောက်ကိုတတ်ခဲ့ပြီးတော့တစားခံအယောက်20ကိုလည်းဖမ်းခေါ်သွားတဲ့အကြောင်းဒီနေ့မှာတာဝန်ရှိသူတွေကတည်ပြလိုက်ပါတယ်။နောက်ပြီးခြားဖြစ်စဉ်တစ်ခုကတော့ဘဟိုဥရူဇူဂန်ပြည်နယ်အတွင်းမှာတာလီဘန်တံပြန်ရေးရေချောင်းတိုက်ခိုက်မှုတွေအတွင်းမှာ Afghan လုံခြုံရေးတပ်ဖွဲ့ဝင်ခဏယောက်ထဲမှနေသေဆုံးခဲ့ရပါတယ်။မေကာဦးဆောင်တဲ့စစ်စင်ရေးကြောင့်ပြီးခဲ့တဲ့18နှစ်တုန်းကအဆုံးသတ်ခဲ့ရတဲ့အာဖဂန်မှာ9နှစ်တာအုပ်ချုပ်လာတဲ့အစ္စလာမစ်အုပ်ချုပ်မှုအကြောင်းချီးမွမ်းပြောဆိုကာကွယ်ပြောဆိုတဲ့တာလီဘန်အကြီးအကဲထွက်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ
်စနေနေ့မနေ့ကင်းထိတ်တန်းအောင်မြန်မာနိုင်ငံကသတင်းတွေကိုကိုကြောင်လွင်နဲ့မိုင်းဤတန့်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့မြန်မာသတင်းတွေမတိုင်ခင်အမေရိကန်နိုင်ငံရေးအခြေအနေကိုလည်းတင်ပြကြပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟစ်တန်နူးအပ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်ခန့်အပ်ဖို့ဆုံးဖြတ်လိုက်ကြောင်းသမ္မတဒိုနယ်ထရမ့်ကအတည်ပြုလိုက်ပါတယ်။အမေရိကန်သမ္မတဟောင်းဂျော့ဂျ် H.W. ဘုရှ်လက်ထက်တုန်းကတာဝန်ယူခဲ့တဲ့အတိုင်းဝီလျံဘားကိုလည်းအမေရိကန်ရှေ့နေချုပ်ယာတူပေးအပ်မယ်အကြောင်းကိုလည်းကြေညာလိုက်ပါတယ်။ VOA သတင်းတောက် Jeff Custer ဝါရှင်တန် DC မြို့တော်ကပေးပို့တဲ့သတင်းလွှာကိုမအီးတန်စင်တင်ပြပါမယ
်။ဒီကနေ့ရပိုင်းတွေအတွင်းသတင်းမီဒီယာတွေကြားမှာသမတ်ထွန်ကဘသူကိုယာတူသိမ်းခတ်မလဲဆိုတဲ့ထင်သေးတွေထွက်ပေါ်လာပြီးတဲ့နောက်တောက်ကြနေကန်ဆစ်စီးတီးမြို့ကိုသွားမဲ့ခီးမတိုင်ခင်အင်ဘီရောကထွက်ခွာစီမှာတော့သမတ်ထွန်ကသူယာတူခတ်ဖို့ရွေးချယ်ထားတဲ့သူတွေကိုအတည်ပြုကြေညာခဲ့ပါတယ်။သမတ်ထွန်ကအခုကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ဆုံးဖြတ်လိုက်တဲ့ဟက်ဒန်နိုအထာအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်ရဲ့လက်အောက်မှာ2019ခုနှစ်တုန်းကအလုံးမလုံးခင် Fox News တံမှာသတင်းတင်ဆက်သူရုပ်သံသတင်းတောက်အဖြစ်အလုံးလုံးခဲ့သူလည်းဖြစ်ပါတယ်။ဒီနေ့အစောပိုင်းမှာဝန်ကြီးတီလာဆန်နိုင်ငံသားရေးဝန်ကြီးယာတူကနေဖေရှားပြီးတော့သူ့အစား Mike Pompeo အစားထိုးခန့်အပ်လိုက်တဲ့အခါမှာတော့ Noah ကိုနိုင်ငံသားရေးဌာနရဲ့လူထုရေးရာယာယီလက်ထောက်ဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။လက်ရှိကုလသမဂ္ဂဆိုင်ရာအမေရိကန်တံတမန်ကြီးနီကီဟေလီကဒီနှစ်ကုန်မှာယာတူကနေနှုတ်ထွက်မဲ့အကြောင်းအော်တိုဘားလတုန်းကကြေညာလိုက်တဲ့အတွက်သူ့နေရာကိုနော့တ်ကအစားထိုးရမှာလည်းဖြစ်ပါတယ်။အခုခန့်အပ်မဲ့နေရာကိုနော့တ်ကောင်းကောင်းတာဝန်ထမ်းဆောင်နိုင်မယ်လို့ယုံကြည်တဲ့အကြောင်းသမတ်ထွန်ကတရားတွေကိုပြောဆိုခဲ့ပါတယ်
။ She's going to work with Nikki Haley to
ကုလသမဂ္ဂရဲ့နီကီဟေလီရဲ့ယာတူကိုဆက်ခံဖို့သူကနီကီနဲ့အတူအနိကလှုပ်လှုပ်သွားမှာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်လာပါလိမ့်မယ်။သူကအင်မတန်တော်အင်မတန်ဆက်မြက်ပြီးတော့အင်မတန်လဲတော့မြက်ပါတယ်။ အားလုံးရဲ့လေးစားလာကိုခံရမယ်လို့ကျွန်တော်ထင်ပါတယ
်။ဒေါ်နယ်ထရန့်ရာထူးသစ်ခန့်ဖို့နာမည်စင်းရွေးချယ်အတည်ပြုလိုက်တဲ့သူနောက်တစ်ယောက်ကတော့ဝီလျံဘာပဲဖြစ်ပါတယ်။လက်ရှိစီးပွားရေးလုပ်ငန်းတွေမှာလိုက်ပါဆောင်ရွက်ပေးနေတဲ့အရှိန်နေ Republican Party ဝင်ဝီလျံဘာကို American ရှိန်နေချုပ်အဖြစ်ထရန့်ကရွေးချယ်ခံအပ်လိုက်တာဖြစ်ပါတယ်။သူဟာကွယ်လွန်သွားတဲ့တပ်မဟောင်းဘော့စ်လက်ထက်တုန်းက1992ခုနှစ်ကနေ1993ခုနှစ်ထိရှင်းနေချုံတာဝန်ယူခဲ့ပူသူလည်းဖြစ်ပါတယ်။ Jeff Sessions ကိုရှင်းနေချုံရာထူးကနေပြော့တမ်မာထရမ့်ကထုတ်ပြစ်လိုက်ပြီးတဲ့နောက်ပိုင်း Matthew Whitaker ကိုတရားရေးဌာနကိုဦးဆောင်မှုပြီးခဲ့တဲ့လတုန်းကခန့်အပ်ခဲ့ပါတယ်။အခုဘာကရှင်းနေချုံ Matthew Whitaker ရဲ့နေရာမှာစားထိုးရမှာလည်းဖြစ်ပါတယ်။သမားထွန်ကတော့ဘားရဲ့အရေးချင်းတွေကိုချီးကျူးပြောဆိုခဲ့ပါတယ
်။ He was my first choice from day one. Respected by
ကျွန်တော်ရဲ့ပထမဦးဆုံးရွေးချယ်မှုပါ။ Republican တွေရော Democrat တွေကပါလေးစားတာကိုခံရတဲ့သူ့ကို American ရှင်းနေကြုတ်ဖြစ်ရွေးချယ်ဖို့နာမည်စင်းပို့ထားပြီးတော့အမြဲဆုံးအတည်ဖြစ်လာနိုင်လိမ့်မယ်လို့ပြောလိုက်ပါတယ်။
အခုတော့ Donald Trump ကရွေးချယ်လိုက်တဲ့သူနှစ်ယောက်စလုံးကိုအထက်လွှတ်တော်ကအတည်ပြုအောင်မှဖြစ်ပြီးတော့ရွေးချယ်မှုကို January လမှာပြန်ပြီးတော့တုံ့တက်မှလည်းဖြစ်ပါတယ်။ Republican ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကနေအတည်ပြုဖို့ကတော့ခင်းရင်းတဲ့အရာတော့မဟုတ်ဘူးလို့စောင့်ကြည့်သူတွေကခံမှန်းထားကြပါလိမ့်ရှင်
။မေးတန်းစင်ပြောပြခဲ့တာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတပုတ်ကိုတင်ပြကြပါမယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းနဲ့ဇနီးတို့ဟာဒီဇင်ဘာ10ရက်ကနေ14ရက်နေ့ထိမြန်မာနိုင်ငံကိုအလယ်ပတ်ရောက်လာလိမ့်မယ်လို့အိန္ဒိယသတင်းတွေကဖော်ပြပါရတယ်။အိန္ဒိယဟာအခုနောက်ပိုင်းမှာမြန်မာနဲ့စီးပွားရေးရဆက်ဆံမှုတွေပိုပြီးတော့များလာနေပြီးအိန္ဒိယစီကစိုက်ပျိုးရေးပညာရေးနဲ့ IT နည်းပညာများများရောက်နိုင်အောင်လို့မြန်မာဘက်ကကြိုးပမ်းတင်တယ်လို့အိန္ဒိယနိုင်ငံမှာအနှစ်20ကျော်နေထိုင်ခဲ့တဲ့1990ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေကပြောပါတယ်အိန္ဒိယမြန်မာဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကိုကိုကျော်အောင်လင်းဆက်သွယ်မိမြန်းထားတာနားဆင်နိုင်ပါပြီ
မြန်မာပြည်မှာရတားဆိုးအတက်လာပြီးနောက်ပိုင်းအိန္ဒိယမြန်မာဆက်ဆံရေးကအရင်စစ်ဘက်ကအုပ်ချုပ်တဲ့ကာလနဲ့ဘလို့ကွာခြားချက်တွေထူးခြားခြားရှိပါလဲခင်ဗျာဘလို့တိုးတက်မှုတွေရှိပါလဲ
အိန္ဒိယမြန်မာဆက်ဆံရေးကိုနှစ်အနည်းငယ်လောက်ပဲနောက်တန်ကြည့်လို့ရှိရင်အိန္ဒိယမှာဒေါက်တာအဘူကလန်ခေါ်တဲ့သိပ္ပံပညာရှင်သမ္မတဖြစ်တဲ့အချိန်ဗမာပြည်မှာလည်းဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်နေတဲ့အချိန်တုန်းကအိန္ဒိယနိုင်ငံကဗိုလ်ချုပ်မှုကြီးတန်းရွှေကိုပြောဝဲဒီဘီကတီပီအဲ့ဒီတဲ့ငယ်ကကျွန်တော်ဝီကီလိမှာထပ်ခဲ့တော့ကျွန်တော်တို့အတော်ကိုမကျေနပ်ဖြစ်အောင်ပုံစံမူကြီးတန်းရွှေကိုနိုင်ကလည်းအိန္ဒိယကိုသူ့လက်ထက်မှာမခောက်တော့ဟိုအိန္ဒိယကိုလာတယ်ခင်ဗျာတနည်းအားဖြင့်အိန္ဒိယဟာတက်နေတဲ့အစိုးရစစ်အစိုးရဖြစ်ပါစေနိုင်ငံဆက်ဆံရေးကိုအစိုးရအကြိုက်လိုက်တယ်ဆိုရဲအခြေခံကိုရှိခဲ့တယ်လို့ကျွန်တော်နားလဲပါတယ်ခုရတားဆိုအားလို့ခေါ်မယ်ဒီတမတ်နှစ်ဆက်တွေမှာလည်းပဲဒီတိုင်းပဲအိန္ဒိယဟာမြန်မာနိုင်ငံဆိုအားနဲ့ဆင်ပြောင်းကြိုးစားတဲ့နိုင်ငံရေးပေါ်စီကိုကျင့်သုံးတယ်လို့ကျွန်တော်ယူဆပါတယ်တော့အောင်ဆန်းစုကြည်ရတော့လည်းပို့ထူးကြတာပေါ့အဲသူကအိန္ဒိယအခြေခံအင်္ဂလိပ်ဟိုတမန်ကြောင့်လည်းရှိတာတစ်ချက်ပေါ့နော်
ဟုတ်ကဲ့နိုင်ငံဆက်ဆံရေးဆိုတဲ့နေရာမှာစီးရေးရဆက်ဆံရေးရှိမယ်စီးပွားရေးရဆက်ဆံရေးရှိမယ်ဒီနှစ်ခုပေါ်လေအဓိကအဖြစ်နိုင်ငံရေးရဆက်ဆံရေးဆိုတော့အိန္ဒိယနဲ့မြန်မာဆက်ဆံရေးမှာဘယ်ဟာပို့ပြီးတော့အသီးသီးသားသားအားကောင်းတယ်လို့ဆရာထင်ပါလဲခင်ဗျအ
ိုးစောစောပိုင်းကာလပေါ်1999အထိကတော့ဒီမိုကရေစီဘက်ကလုံလုံထပ်ခွန်နေတဲ့ရာဇဝတ်ပိုင်းရှိုးလက်ထက်အဲ့နောက်မှာပြောင်းပြန်ပြန်ပြီးတော့တက်နေတဲ့ဆိုတာကိုထပ်ခွန်တဲ့လမ်းကြောင်းရောက်ပါတယ်စီရီကနေစီစီရင်ဆက်ဆက်ရတဲ့စားကြီးစားကြီးရကနေနောက်ကြတော့တိုးတက်လာပြီးတော့ပြောင်းလဲလာတယ်အဲ့ဒီချိန်မှာအိန္ဒိယကသူ့ရဲ့လုံခြုံရေးအရှိပက်မျက်နှာစာလုံခြုံရေးထောင်းငါပဲကြည့်ခဲ့ပြီးတော့စီးပွားရေးတွေကျန်တဲ့အရေးတွေကိုသူကခတ်ကိုယ်ကိုနေထားခဲ့တယ်ဒီနောက်ပိုင်းကျတော့နိုင်ငံလေဆက်တွေကဖွံ့ဖြိုးရေးကိစ္စရေသုံးနိုင်ငံဖြတ်လန်းအပါအဝင်ပေါ့နော်သူ့ရဲ့စီးပွားရေးဘက်ကပါဦးစားပေးလာတဲ့ပေါ်စီကိုအိန္ဒိယကပြောင်းလဲလာပါတယ်။ဒါကြောင့်အခုကြီးရမှာလေအိန္ဒိယနိုင်ငံကဗမာနိုင်ငံကိုခြေပုတ်ပြီးတော့သူ့ရဲ့စီးပွားရေးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာကိုသူကြည့်နေမယ်လို့ယူဆတဲ့အတွက်စစ်တွေစိတ်ကားပါဝင်ကလရာကွန်ပျူတာပါဝင်နောက်ချင်းပြည်နယ်မှာသူလုပ်နေတဲ့ကိစ္စရဲ့နောက် ID ကိစ္စတွေပါပို့ပြီးတော့ကြေပြတ်လာလိမ့်မယ်လို့မြန်မာပါတယ်ခင်ဗျ။
ဟုတ်ကဲ့တရုတ်မြန်မာဆက်ဆံရေးနဲ့အိန္ဒိယမြန်မာဆက်ဆံရေးမှာဘယ်ဘက်ကပို့ပြီးတော့အားတာမှုရှိရလို့ဆရာတွေ့ပါလဲ။
လူရအိတိယနိုင်ငံကြီးနိုင်ငံရဲ့တမိုင်းကြောင်းကြည့်ရင်တရုတ်ဟာလူမျိုးနိုင်ငံကိုဝန်တိုက်ခဲ့တဲ့တမိုင်းကြောင်းရှိပြီးအိန္ဒိယကဘယ်နိုင်ငံကိုမှဝန်တိုက်ခဲ့တဲ့သူဟာသာအတိုက်ခံရတဲ့နိုင်ငံဖြစ်တော့အိန္ဒိယနဲ့ဆက်ဆံရတာကျွန်တော်တို့နောက်ကျောလုံနေလို့ကျွန်တော်တို့ပထမပြောပြရစီနောက်ဒုတိယတစ်ချက်ကတရုတ်နိုင်ငံဟာသူခေါင်းဆောင်အဆက်ဆက်ရေရှည်ကြည့်တဲ့အမြင်နဲ့150တရာကိုကြည့်တဲ့အမြင်နဲ့သူကနိုင်ငံတကာဆက်ဆံရေးကိုလုပ်ပါတယ်အဲ့ဒီမှာမြန်မာနိုင်ငံတီဗီလေးရတဲ့ဒီကူအပေါင်းပေါ့အိန ညာကတော့ခုမှရေလိုဆန်ဆန်လေးတွေရုပ်လာတော့အကြီးအတဲရောမြောက်မန်းကျေကိုကြည့်လို့ရှိရင်တိယုတ်ကအင်တာမှာကြည့်ပြီးတော့အညာကသေးတယ်လို့ပြောလို့ရပါတယ်။နှစ်နိုင်ငံဆက်ဆံရေးအရာပြောရင်အညာနဲ့ဗမာဆက်ဆံရေးကပိုပြီးတော့ပြည့်မြတ်မှုရှိတယ်လို့ပြောကြပါတယ်။ကျွန်တော်တို့ကျူးကျော်နေတဲ့အဖြစ်အပျက်တစ်ခုလို့မြင်ပါတယ်။
အိန္ဒိယသမ္မတမြန်မာပြည်သွားလည်မဲ့အချိန်ဟာဒီမြန်မာနိုင်ငံမှာရိုဟင်ညာပြည်ထနာလည်းတော်တော်ကြီးကြီးမားမားရှိနေတဲ့နိုင်ငံတကာကလည်းစိတ်ဝင်စားနေတယ်။ရိုဟင်ညာရေးနဲ့ပတ်သက်ပြီးတော့တရုတ်ကလည်းပါဝင်ပတ်သက်မှုတွေရှိတယ်။အိန္ဒိယဘက်ကလည်းတိုင်းနာတစ်ခုတည်းပါဝင်ပတ်သက်မှုတွေရှိတယ်။တရုတ်နိုင်ငံမှာရိုဟင်ညာတွေထူးခြားခြားကျွန်တော်တို့ရှိတယ်လို့မကြားမိပေမဲ့အိန္ဒိယနိုင်ငံမှာရိုဟင်ညာက4000ကျော်လောက်ရှိတယ်လို့သတင်းတွေမှာတွေ့ရပါတယ
်။အိန္ဒိယနိုင်ငံကဒုက္ခသည်လို့ခေါ်တဲ့ refugee policy ကအန္တမမြင်သာပါတယ်။ပင်နိုင်ငံကလာလာပင်နေဆက်ကလာလာသူကလူသားချင်းစာနာထောက်ထားမှုတောင်းမှကြည့်ပါတယ်။နောက်ရိုဟင်ညာလို့ပြောတယ်မွတ်စလင်ဘာသာဝင်ဒုက္ခသည်တွေကအိန္ဒိယကိုဝင်နေတာတော်တော်ကိုကြားပါပြီ။ဆိုတော့ရိုဟင်ညာနာမည်မရှိပါဘူးစကား။ဗမာနိုင်ငံမှာအခုရင်ဆိုင်နေတဲ့ရိုဟင်ညာဆိုတဲ့နိုင်ငံကဖိအားပေါ်မှာအိန္ဒိယကတရုတ်ထက်စာရင်စာနာထောက်ထားမှုတောင်းကနေကြည့်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဒါနိုင်ငံတကာကပူလောင်တဲ့ issue တစ်ခုဖြစ်တော့နိုင်ငံကောင်းဆောင်ပြောလာရင်မပြောမဖြစ်လို့ဒီကိစ္စတော့ပြောပေါင်းပြောပါလိမ့်မယ်ခင်ဗျ
ဒီအိန္ဒိယသမရလာမဲ့ခီးစဉ်မှာမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးအမြတ်တွေရအောင်ဘယ်လိုတင်တယ်လို့ထင်ပါလဲခင်ဗျအ
ိန္ဒိယမှာကျွန်တော်တို့နဲ့လိုက်လျောညီထွေတဲ့အသက်ပညာအသိပညာအထောက်အကူတွေအများကြီးရှိပါတယ်စိုက်ပျိုးရေးနယ်ပယ် ID နယ်ပယ်နဲ့ပညာရေးနယ်ပယ်ကရစရာတွေကိုကျွန်တော်တို့အသုံးချတင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျအ
ိန္ဒိယသမရရဲ့9ရက်ကြာခီးစဉ်တွင်သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံသွားမှာဖြစ်ပြီးနှစ်နိုင်ငံသဘောတူညီမှုအတော်များများကိုလည်းလက်မှတ်ရေးထိုးလိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာအခုဆက်ပြီးတင်ပြချင်တာကသာသနာ့ရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းပြောဆိုခဲ့တာတွေနဲ့ပတ်သက်လို့နိုင်ငံတော်အကြီးအကဲတွေကခေါ်ယူတွေ့ဆုံထားတယ်လို့သမရရုံးရဲ့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒုက္ခသည်ပြန်လည်လက်ခံရေးအပိုင်းကိုလည်းနှစ်နိုင်ငံသဘောတူညီတဲ့အတိုင်းပဲဆက်လုပ်သွားမယ်လို့သူကဆိုပါတယ်ပြည်ဝသတင်းတော့မမေခရန်ကုန်မြို့ကနေသတင်းပေးပို့တာပ
ါပြီးခဲ့တဲ့ရက်ပိုင်းကနေပြီးတော့သတင်းစာရှင်းလင်းပွဲတစ်ခုမှာသာသနာရေးဝန်ကြီးသူရဦးအောင်ကိုကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြစ်အောင်ရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုခြိတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောထားတဲ့အပေါ်နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံခဲ့တယ်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောဆိုလိုက်ပါတယ
်ဟိုပြောကြတဲ့အချက်နဲ့ပတ်သက်ပြီးတော့ပေါ့အဲဒီအိဆာကတော့ဟိုအကြီးကြီးတွေသူ့ကိုခေါ်ယူတွေ့ဆုံပြောထားပြီးဖြစ်တယ်။အဓိကကတော့ဟိုကျွန်တော်တို့ဟိုဌာနဆိုင်ရာပေါ့နော်သူ VGI နဲ့တွေ့ဆုံပြောကြတဲ့အခါမှာနိုင်ငံတော်အစိုးရရဲ့ဟူဝါဒပေါ့နော်ဟူဝါဒကိုကင်းလွတ်လို့မရဘူး။နောက်တစ်ခုကပုဂ္ဂလိကတူချင်းပြောကြားချက်နဲ့နိုင်ငံတော်ရဲ့ဟူဝါဒခွဲခြားသိဖို့လိုတယ်။ဟိုကျွန်တော်တို့ဟိုဆိုင်ရာဒီကိစ္စနဲ့ပတ်သက်လို့ပြောခွင့်ရတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ကျွန်တော်ကဟိုဖြေရှင်းတယ်
သမရယုံသတင်းစာရှင်းလင်းပွဲမှာဦးစော်ထေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတော်အကြီးအကဲကခေါ်ယူတွေ့ဆုံခဲ့တယ်လို့ဆိုခဲ့ပေမဲ့ဘသူကတွေ့ဆုံပြီးဘလို့တတိပေးပြောဆိုခဲ့တယ်ဆိုတာကိုတော့ဦးစော်ထေကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။သာသနာရေးဝန်ကြီးပြောဆိုချက်ကြောင့်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုထိခိုက်လာနိုင်ခြေရှိရဲဆိုတဲ့မှတ်ချက်တွေရှိနေပြီးဒါနဲ့ပတ်သက်လို့ဦးစော်ထေကဒုက္ခသည်ပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လုပ်ဖို့ပြောဆိုထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်ပြန်လက်ခံရေးအတွက်ဒီကနေ့မနက်ပိုင်းမှာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတန်အမတ်နဲ့တွေ့ဆုံခဲ့တယ်လို့ဦးစော်ထေးကဆိုပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ဦးစော်ထေးပြောပြလာတာကတော့
တွေ့ဆုံတဲ့အခါမှာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးနဲ့ပတ်သက်လို့အဓိကပြောကြားတဲ့အချက်၄ချက်ရှိတယ်။နံပါတ်၁ချက်ကကျွန်တော်နှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ physical arrangement အတိုင်းဒီနေရာဆောင်ရသူတွေပြန်လာရေးဆောင်ရွက်ဖို့နောက်နံပါတ်2ချက်ကအဲဒီနှစ်နိုင်ငံသဘောတူညီချက်မှာပါတဲ့စီစီရေးပုံစံတွေကိုကာကွယ်ရန်ရှင်တွေကိုယ်တိုင်ဖြည့်ဆွတ်ပေးဖို့ပေါ့နော်။နောက်နံပါတ်3ချက်ကဒီနေရာဆောင်ရသူတွေပြန်လာခြင်းမိမိသဘောဆန္ဒလျောက်ပဲပြန်လာဖို့ပြန်လည်ဝင်ရောက်ဖို့နောက်နံပါတ်4ဖွဲ့အချက်ကတော့ကျွန်တော်တို့ပြန်ရောက်လာရင်ကျွန်တော်တို့ဒီရင်ဥပဒေလေးစားလိုက်နာဖို့ဆိုတဲ့အချက်တွေကိုဘင်္ဂလားဒေ့ရှ်တမန်ကြီးကိုပြောလိုက်တယ်ပြောလိုက်တော့ဒီနေရာဆောင်ရသူတွေပြန်လာဖို့ကတော့နှစ်နိုင်ငံကြားမှာကျွန်တော် agreement တွေရှိတယ်။ now joint working group သဘောတူညီချက်တွေရှိတယ် physical arrangement တွေရှိတယ်ပေါ့နော်ဒီတိုင်းမှာကျွန်တော်ဆက်ဆောင်ရဖို့ဆိုတာကိုဖင်လာတွေကိုပြောထားပြီးဖြစ်ပါတယ်
။
မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့မှာစတင်ဖို့ဖြစ်ပေမဲ့ဒုက္ခသည်တွေတယောက်မှပြန်မလာကြတဲ့အတွက်အစီအစဉ်မစနိုင်သေးပဲဖြစ်နေတာဖြစ်ပြီးလာမယ့်နှစ်မှာတော့ဒီလုပ်ငန်းစဉ်ကိုပြန်လည်စတင်နိုင်ဖို့မြန်မာအစိုးရဘက်ကတော့မျှော်မှန်းထားပါတယ်။လာမယ့်ဒီဇင်ဘာလကမှဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲကျင်းပပြီးမှသာဒီလုပ်ငန်းစဉ်ဆက်လက်လုပ်ကိုင်နိုင်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားကြောင်းပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံသားရေးဝန်ကြီးဌာနဘက်ကတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံနေရခြားထားပေးဖို့မြန်မာနိုင်ငံဘက်ကအဆက်ဆက်စီစဉ်ပြင်ဆင်ထားတယ်လို့ပြောထားပေမဲ့လုံခြုံရေးပိုင်းစိတ်ချတာနဲ့ NVC ကက်လုပ်ငန်းစဉ်ကိုလက်မခံနိုင်တာကြောင့်ပြန်မလာဘူးလို့ပြောထားတဲ့ဒုက္ခသည်တွေရှိနေတယ်လို့ပြန်လာခြင်းနဲ့ဒုက္ခသည်တွေလည်းရှိနေတယ်ဆိုတာ VOA ကပြီးခဲ့တဲ့သတင်းပတ်အတွင်းမောင်းသောဒေတာနဲ့နှစ်နိုင်ငံနယ်စပ်မှာသတင်းတွားယူခြင်းအတွင်းသိခဲ့ရပါတယ်ရှင်။
ပြည်သူတော်မမေကဖြစ်ပါတယ်ခင်ဗျာအခုတခါနိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ချင်ပါတယ်လမ်းပေါ်ကမတော်တဆရင်တိုက်မှုတွေကြောင့်နှစ်စဉ်လူ 1.4 သန်းဒီပါတည်ဆုံးနေရတာကိုရောပါသွားအောင်အ мян ဆုံးအရေးယူဆောင်ရွက်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2018ခုနှစ်အတွက်ထုတ်ပြန်တဲ့လမ်းခရီးအန္တရာယ်ကင်းရှင်းရေးအစီရင်ခံစာမှာတိုက်တွန်းထားပါတယ်ဒီလိုရင်တိုက်မှုတွေဟာအများသောအဖြစ်ဆင်းရဲတဲ့နိုင်ငံတွေမှာအဖြစ်များနေကြောင်းဇနီးဘာမြို့ကနေပြည်သူတင်းနောက်လီဇာစရိုင်းပေးပို့တဲ့သတင်းကိုဆက်ပြီးတင်ပြခြင်းပါတယ် WHO အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့လမ်းကြီးမှာဖြစ်ပေါ်တဲ့ရင်တိုက်မှုတွေကြောင့်အသက်5နှစ်ကနေ29နှစ်ကြားကလေးနဲ့လူငယ်တွေတေဆုံးနေရတယ်လို့ဆိုပါတယ်ကမ္ဘာပေါ်က24ဆက္ကန့်တိုင်းမှာလူတဦးနှုန်းတေဆုံးနေရတယ်လို့ဆိုပါတယ်အဲလိုတေဆုံးသွားသူတွေကထက်ဝက်ကျော်ဟာခရီးသည်တွေလမ်းလျှောက်နေသူတွေစပိန်နဲ့ဆိုက်ကယ်စီးသူတွေဖြစ်တယ်လို့ဆိုပါတယ်အက်ဒီယန်ခရက်ဟာကုလသမဂ္ဂမတန်ဆွမ်းမှုနဲ့အကြမ်းဖက်ထိခိုက်မှုကာကွယ်ရေးဌာနအကြီးအကဲဖြစ်ပြီးရင်မတော်တဆမှုကြောင့်တည်ဆုံးရတဲ့ပမာဏဟာအစမတန်များလွန်းတယ်လို့ပြောပါတယ
် low income countries have 1% of the vehicles in the world and 13% of all the deaths
ကောဘောကဝင်းဝေးနေတိုင်းပြည်တွေမှာမော်တော်ယာဉ်ပိုင်ဆိုင်မှုစေရကိုင်းလုံးလောက်သာရှိပေမဲ့မော်တော်တဆယာဉ်တိုက်မှုကြောင့်လူသေဆုံးရတာက73ရာခိုင်နှုန်းလောက်ရှိပါတယ်။ဝင်းဝေးမြစ်တိုင်းပြည်တွေမှာမော်တော်ယာဉ်40ရာခိုင်နှုန်းလောက်ရှိပြီးယာဉ်တိုက်မှုကြောင့်သေဆုံးသူ9ရာခိုင်နှုန်းပဲရှိပါတယ်။ဆင်းရဲတဲ့တိုင်းပြည်မှာကားပိုင်ဆိုင်မှုနည်းပေမဲ့သေဆုံးမှုကများနေပါတယ
်။ WHO အစီရင်ခံစာအရအာဖရိကမှာယာဉ်တိုက်သေဆုံးမှုအမြင့်မားဆုံးဖြစ်ပြီးဥရောပမှာအနည်းဆုံးဖြစ်တယ်လို့ဆိုပါတယ်။ဒီလိုဖြစ်ရတာဟာကားကိုအချိန်မြင့်မောင်းတာအရက်တောက်ပြီးကားမောင်းတာတွေကအဓိကဖြစ်ပြီးထိုင်ကုန်ကပတ်မပတ်တာခလေးတည်တံ့ထိုင်ကုန်မတုံးတာစိုက်ကယ်စီးသူတွေအုတ်ထုတ်မဆောင်တာတွေကလည်းအကြောင်းတရားတွေဖြစ်တယ်လို့ထောက်ပြပါတယ်။စပိန်စီးသူတွေအတွက်တည်တံ့လမ်းလုပ်ပေးတာရင်စည်းကမ်းလမ်းစည်းကမ်းတင့်တော်တဲ့ဥပဒေတွေပြဋ္ဌာန်းပြီးဥပဒေအတိုင်းကြမ်းမတ်အေးအေးယူလှုပ်ဆောင်မှသာလူအသက်အန္တရာယ်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့ခရက်က VOA ကိုပြောပါတယ
်။ It's not acceptable.that vehicles are being sold in developing countries that look the same
ဖွံ့ဖြိုးတဲ့နိုင်ငံတွေမှာရောင်းတဲ့ကားတွေဟာဒီဆွစ်ဇာလန်တို့အမေရိကန်တို့တခြားနိုင်ငံကြီးတွေမှာရောင်းတဲ့ကားတွေနဲ့အလားတရာတူတယ်လို့ထင်ရပေမဲ့တကယ်တမ်းကျတော့မတူပါဘူးဒီမှာကကားတွေကိုဈေးတက်တက်သာသာနဲ့ရောင်းနေရတော့အရေးပေါ်လေးအိတ်လိုအသက်အန္တရာယ်လုံခြုံရေးအတွက်ပါတဲ့နဲ့ပစ္စည်းစိတ်ပိုင်းတွေကိုရှော့ထားတာတွေတွေ့ရမှာပ
ါ WHO ရဲ့အစီရင်ခံစာအရအလေအလတ်နဲ့ဝင်ငွေမြင့်တိုင်းပြည်48ခုမှာခိုင်မာအားကောင်းတဲ့ရင်စည်းကမ်းလမ်းစည်းကမ်းရှိပြီးရင်မတော်တဆမှုကြောင့်လူအသေးအပြောက်နည်းအောင်အန္တရာယ်ကင်းရေးစီမံချက်တွေဖြည့်ဆွက်လှုပ်ဆောင်နေပါတယ်။ဒါပေမဲ့အသက်အန္တရာယ်လုံခြုံရေးမရှိတဲ့ဝင်ငွေနည်းတိုင်းပြည်တွေမှာတော့ရင်အန္တရာယ်လုံခြုံရေးအတွက်အလေးထားလှုပ်ဆောင်နေတာနည်းနေသေးတယ်လို့ WHO အစီရင်ခံစာမှာမှတ်ချက်ပေးပြောဆိုထားကြောင်းပါခင်ဗျာ။ ဗီအမေရိကန်တန်ကတင်ဆက်နေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါခင်ဗျာမကြာခင်မနက်6နာရီခွဲကနေ9နာရီထိထုတ်လွှင့်သွားမဲ့အစီအစဉ်တွေထဲမှာတော့အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်ဗီအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ကစနေနေ့မနေ့ခင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3240 48အပြင်လိုင်းလက်မီတာ190ရပါဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာကမ္ဘာမီဒီယာဒီတဲ့ကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့ဒုသိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်မှာဖြစ်သလိုအမျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
တရုတ်ပြည်ကိုရောင်းစားခံရတယ်။ရောင်းစားခံရတယ်ဆိုတော့တရုတ်တွေကအဓိကဘာလုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာအဲတရုတ်ပြည်မှာယောက်ျားတွေများတယ်ကလေးကလည်းလိုချင်တယ်လူတစ်ယောက်ကိုယောက်9,000အဲအဲ့လိုမျိုးနဲ့ရောင်းစားခံရတယ်အဲမျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုပ်မယ်ဆိုတော့ရောင်းစားခံရလို့ရောင်းစားတယ်လို့လည်းမ
ရှိဘူးမြန်မာအမျိုးသမီးတွေဘယ်လိုဘာတွေရင်ဆိုင်နေရတယ်လဲဆိုတာကိုအမျိုးသမီးကန္တတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာကတင်ဆက်ထားပါတယ်
Genocide group ကဘာကြီးကဟန်တာနိုင်မလားဆိုတဲ့ကောင်းစဉ် The Economist မှာရေးသားချက်ကိုတင်ပြလိုပါတယ်။ Bangladesh နိုင်ငံ Cox's Bazar ရောက်နေတဲ့ဒုက္ခသည် Rohingya 9000မှာရစက်ကြံကြုံမှုနဲ့ကြုံခဲ့ရတဲ့ဇာတ်လမ်းအဖြစ်အပျက်ရှိနေကြပါတယ်တဲ့။ဒါတွေက Genocide လို့သတ်မှတ်ဖို့လူအကျက်တွေနဲ့ကိုက်ညီတယ်လို့ဆိုပါတယ်။ UNHCR ကလည်းဒီကိစ္စမှာတာဝန်ရှိတဲ့တပ်မှုတွေကိုလူမျိုးတုံးသတ်ဖြတ်မှုအတွက်ရုံးတင်စစ်ဆေးဖို့ထောက်ခံတင်ပြထားတယ်လို့လည်းသူကပြောပါတယ်။ Genocide Convention ကိုပြထန်းငယ်ပြီးနှစ်ပေါင်း80ကြာလာသည့်တိုင်အောင်ဒီလိုရာဇဝမှုတွေကိုကဘာကြီးကမဟန်တန်းနိုင်သေးတာဟာဆက်စရာလည်းကောင်းဒေါသထွက်စရာလည်းဖြစ်နေတဲ့အပြင်ဒီလိုအခြေအနေမျိုးမှာလူခွင့်လှူရှားသူတွေနိုင်ငံရေးသမားတွေကုလသမဂ္ဂအရာရှိကြီးတွေကဒီ convention နှစ်ပတ်လည်အထိမ်းအမှတ်တွေကျင်းပပြုလုပ်နေတာဟာပုံပြီးဆက်စရာကောင်းနေပါတယ်တဲ့အီရန်နိုင်ငံမြောက်ပိုင်းကယဇီးယူတွေကိုသူတို့ကဝယ်တဲ့ဘာသာတရားပြက်ကွယ်သွားအောင်IS jihadist တွေဟာ2014မှာလှုပ်ဆောင်နေပါတယ်။မျိုးသားတွေကိုပြစ်ဒဏ်၊ကလေးတွေကိုပြန်ပြေးဆွဲ၊အမျိုးသမီးတွေမိန်းကလေးငယ်တွေကိုလိန်ကျွန်းအဖြစ်ခိုင်းစေခဲ့ကြပြီးဣဇီဒီလူရေး3000လောက်ဟာအီရတ်နိုင်ငံကာဒစ်စတန်ဒုက္ခသည်စခန်းတွေမှာရောက်ရှိနေပါတယ်။အရုခာဣဇီဒီဟာသူတို့ရဲ့အင်ဂျင်နီမွတ်စလင်တွေကိုမုန်းတိနေကြပြီးအတူနေဖို့ခက်ခဲနေတယ်လို့ဆိုပါတယ်။ Genocide Convention နဲ့နောက်တနေ့မှာပဲပြဋ္ဌာန်းအတည်ပြုခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာလူခွင့်ရေးကြီးညာစရန်တို့ဟာနာဇီတို့ရဲ့ရက်စက်ကြံ့ကြုံမှုကိုတုံ့ပြန်ရေးသားခဲ့တာဖြစ်ပါတယ်တဲ့ဒီ genocide convention မှာစတာလင်လက်မှတ်ရေးထိုးပေမဲ့သူကလူအများကြီးကိုရဲစက်သတ်ဖြတ်ခဲ့ပါတယ်အမေရိကန်ကလည်း19ရာစုအတွင်းဌာနေတိုင်းရင်းသားမျိုးနွယ်စုတွေကိုသတ်ဖြတ်ခဲ့တဲ့ကိစ္စကိုဒီ genocide convention အရဖော်ထုတ်လာလိမ့်မလားဆိုတော့စိုးရိမ်နေတဲ့အတွက်1988ကျမှ convention ကိုအတည်ပြုခဲ့ပါတယ်တဲ့ဗြိတိန်ကလည်းသူ့ကိုလိုနီတွေမှာဖြစ်ပျက်ခဲ့တာတွေအတွက်ဆိုရင်ပြီး1980ကျမှအတည်ပြုပါတယ်အခုအချိန်မှာတော့ဒီ genocide convention ကိုပါဝင်လက်မှတ်ရေးထိုးခဲ့တဲ့နိုင်ငံပေါင်း149နိုင်ငံရှိနေပြီလို့ရေးထားပါတယ်ဒါပေမဲ့ genocide လို့ခေါ်တဲ့လူမျိုးတုံးသတ်ဖြတ်မှုကိစ္စကိုအဆုံးသတ်နိုင်ဖို့မနည်းဆက်သေးပါဘူးတဲ့1982တုန်းကအာဖရိကတိုက်ဘူရွန်ဒီမှာတွတ်စီအစိုးရကစိမ့်နှင်ချီရဲ့ဟူတီတွေကိုသုတ်စင်သတ်ဖြတ်ခဲ့တယ်လို့1985-86ကမ္ဘောဒီးယားမှာပိုလ်ပေါ့ရဲ့ခမာနီကွန်မြူနီတွေဟာတိုင်းပြည်လူ၏လေးပုံတပုံလောက်ရှိတဲ့လူပေါင်း1.5 သန်းကိုဆက်ဖြတ်ခဲ့ပါတယ်။1980ပြည့်မှာဂေါတီမာလာစစ်တပ်ကမာယာလက်သမား6,000ကိုဆက်ဖြတ်ခဲ့ပြီး1988မှာဆာရန်ဟူစိန်ဟာကတ်စ်လူမျိုးတစ်စိမ့်လောက်ကိုဆက်ဖြတ်ခဲ့တယ်။ဆက်သွင်းဂျန်နိုဆိုက်မြောက်တဲ့လူရဲဒေးဆိုပြီးဖော်ပြထားပါတယ်။ဘော့စနီးယားမွတ်စလင်တွေဆရဘီနီဇာမှာဆက်ဖြတ်ခံရခဲ့တဲ့ပတ်သက်ပြီးနိုင်ငံတကာစစ်ရာဇဝမှုခုံရုံးဖွဲ့စည်းပြီးတော့1999မှာစာဗီယာသမ္မတစလိုဗဒင်မီလိုစ်ဗစ်ကို Crime Against Humanity Genocide စတဲ့ပြစ်မှုတွေနဲ့ပြစ်ဒဏ်ဆင်ခဲ့ပါတယ်။ကမ္ဘောဒီးယားခမာနီကောင်းဆောင်ဟောင်းနှုတ်ကိုလည်းပြီးခဲ့တဲ့လကပဲပြစ်မှုထင်ရှားဆင်ခဲ့တယ်လို့ဖော်ပြထားပါတယ်။ရိုညာရဲ့ကိစ္စကိုကြည့်မယ်ဆိုရင်သူတို့ဟာဆယ်စုနှစ်နဲ့ချီပြီးနှိတ်ကုတ်ခံနေကြရတာဖြစ်ပေမဲ့ဘယ်သူမှဘာမှမလုပ်ခဲ့ရပါဘူးတဲ့။ကုလသမဂ္ဂအစီရင်ခံစာကတော့မြန်မာစစ်တပ်ဟာတခြားတိုင်းရင်းသားတွေအပေါ်မှာလည်းပဲ crime against humanity ခေါ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုကျူးလွန်ထားတာဖြစ်တယ်လို့ဖော်ပြထားပါသေးတယ်။ genocide ကိုအလေးမထားတာဟာနိုင်ငံရေးနဲ့မဟာဗျူဟာအရအကျိုးရှိမယ်ဆိုတဲ့ကိစ္စဟာလုံးဝမရေရာတဲ့ကိစ္စသာဖြစ်ပါတယ်။ဒီကိစ္စမှာဒေါအောင်ဆန်းစုကြည်ရဲ့တာဝန်ရှိမှုကိုလေးလူဆူထားခြင်းအပြင်သူဟာစစ်တပ်ထက်ပိုပြီးအင်အားကောင်းလာမယ်ဆိုတာမဖြစ်နိုင်ပါဘူးတဲ့။စစ်တပ်ကသာပိုပြီးတော့ကြမ်းကြုတ်ရက်ဆက်လာစေမှာဖြစ်ပါတယ်တဲ့။ democracy ဆိုတာအဆက်ခံရသူတွေရဲ့အယိုးစုတွေပေါ်မှာတိကျလို့မရနိုင်ဘူးဆိုတဲ့ပြင်သုံးသပ်ရေးသားထားပါခင်ဗျာ
။တော်တော်ရှင်များရှင်။ဒါနဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရက်သားအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့ခွင့်ရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲ။ဒီမိုကရေစီထွန်းအားရေးကိုဘလို့လူတွေဘလို့အရာတွေကအခန့်အတားဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးညွှန်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-5554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီကနေ့စနေည VOA ရဲ့တိုက်ရိုက်လေးတိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုတော်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မိနစ်တွေကျင်ပြမယ် Indian အသုံးကတော့
Get off my back
ဖြစ်ပါလေဒီအသုံးက on my back ဆိုတဲ့အသုံးနဲ့ဆက်ဆံနေတယ်လို့ဆိုရမှာပါon my back ကတော့မပြတ်ဆက်ခိုင်းနေတယ်အလိုမပေးဘူးနားကိုညှိနေအောင်ပြောနေတယ်တစ်ချက်ကလေးမှအနားမပေးဘူးဆိုရင်ဒီအသုံးကိုညှိညွန်ပြောလို့ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုကဒီမခံနိုင်တော့ဘူးကျွန်တော်ကိုထပ်ပြီးမခိုင်းပါနဲ့တော့ကျွန်တော်ကိုထပ်ပြီးလာမပြောပါနဲ့တော့နားညှိလာပြီဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်စာလုံးပေါင်းက get get off of get off ကဆင်းပါ my myကျွန်ုပ်ဤ BACK back ကတော့ကြောဆိုတော့ကျွန်ုပ်ဤကြောပေါ်ကဆင်းပါပေါ့ရှင်။ idiom တွေကတော့ကျမတို့မြန်မာစကားရနာပြီးအပူမင်းမတိုက်နဲ့တော့တော်တော့ထပ်မပြောနဲ့တော့ထပ်မခိုင်းနဲ့တော့ဆိုတဲ့သဘောပါ။ဒီနေရာမှာသတိပေးလိုတာကတော့ကိုယ်တငယ်ချင်းကကိုယ်ကိုနားပူနေတယ်ဆိုရင်လေ get off my back လို့ပြောလို့ရပြီမြင့်ကိုယ်ဆရာသမားကကိုယ်ကိုပြောရင်တော့နည်းနည်းတော့ရိုင်းရကြမှာမို့စိတ်ထဲကသာပြောရင်ပြောအတန်တော့မထွက်စီဘူးသတိထားပေါ့ရှင်။ရင်တီးရလေရောက်တယ်လို့ဆိုနေပါလေဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my back I want him to stop criticizing me and making too many demands However I dare not say this to him as he'll sure be angry
တခါတလေကျွန်တော်ဆရာသမားကိုပြောပြစ်လိုက်ခြင်းနဲ့တော်ပါတော့ဗျာလို့ကျွန်တော်ကိုဝေဖန်တာအလုပ်တီးမတမ်းဆခိုင်းတာကိုပေါ့ဒါပေမဲ့လို့လေအဲ့လိုပြောရင်သူစိတ်ဆိုးမှတေးကြတော့ကျွန်တော်မပြောရဲဘူးဗျာလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my back I want him to stop criticizing me and making too many demands However I dare not say this to him as he'll sure be angry
နားကြီးတယ်တော်ပါတော့ဆက်မခိုင်းပါနဲ့တော့ဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမက်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လလာတန်ပို့ကြတဲ့ idiom 3အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတော့အမျိုးသမီးခန္ဓာအလှည့်ရောက်ပါပြီရိုဟင်ဂျာဒုက္ခသည်တွေအရေးကဘာကအာယုံစိုက်နေခြင်းမှာလူသားချင်းစာနာမှုအထောက်အကူဖြတ်တောက်ခံနေရတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်းကအိုးအိမ်ဆွန့်ခွာထွက်ပြေးကြသူတွေရဲ့ဒီ IDP တသိန်းကျော်ရဲ့အရေးဟာလဲအင်မတန်ကိုစိုးရိမ်မကင်ဖြစ်စရာကောင်းတဲ့အတွက်မေးထားမသင့်ဘူးလို့ကုလသမဂ္ဂကတနင်္လာနေ့ကတတိပေးလိုက်ပါတယ် IDP တွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေဟာ တဝက်နီးပါးရှိတဲ့အတွက်သူတို့တွေရဲ့ဘဝနေထိုင်မှုကဘယ်လိုရှိပါသလဲ။အဲ့ဒီအကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်းကပဲစူးစိတင်ပြထားပါတယ
်Kachin and Shan, 107,000 people remain displaced as a result of the conflict that restarted in 2011.
Kachin and Shan, the town city guard, 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 the town city guard,ကုလသမဂ္ဂအထူးမှုချုပ်ရဲ့ထွဲဘက်ပြောခွင့်ရပုဂ္ဂိုလ်ဖရန်ဟတ်ကတင်းနာနေကကျင်းပခဲ့တဲ့ဇင်းစာရှင်တွင်ပွဲမှာအခုလိုပြောသွားတာဖြစ်ပါတယ်။ရိုဟင်ဂျာအရေးကိုအာရုံစိုက်နေတဲ့ကမ္ဘာကြီးအနေနဲ့အရှင်နဲ့ရှားပြည်နဲ့ရှိ IDP တွေရဲ့အရေးကိုလည်းမမေ့ကြဘူး။ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းတွေကသတိပေးခဲ့ကြပါတယ်။ဒါကြောင့် IDP တွေရဲ့အခြေအနေကဘယ်လိုရှိပါသလဲဆိုတာကိုကချင်ငင်းချမ်းရေးကွန်ရက်ကိုပူးတွဲမှတ်တည်ခဲ့သူမမီစပေဖြူကိုမေးချိခဲ့ပါလေ
။အရင်သဗ္ဗတဥသိမ်းစိန်လက်ထက်ကလေးက2017ကျွန်ကလေးကစခဲ့တဲ့ဒီကချင်ဒေသနဲ့စမ်းမြောက်မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းဆောင်နေရတဲ့ဆက်ပြေးဒုက္ခတွေလူကြီးတသိန်း2000ကျော်ဟာအစိုးရစီကနေထိရောက်တဲ့လူသားချင်းစာနာဆောက်ထားမှုအကူအညီတွေမရဘဲနဲ့ဟိုဖက်တောက်ချင်းခံရပြီးတော့မှနေနေရတာအခုဆိုရင်9နှစ်တောင်ပြည့်ခံပြီးလာပါပြီပေါ့။အဲ့တော့အဲ့ဒီလူတွေသိန်းကျော်ရဲ့အခြေခံစာဝတ်နေရေးပြဿနာကိုတောင်မှထိထိရောက်ရောက်မဖြေရှင်းပေးနိုင်သေးခင်မှာအခုနောက်ထပ်ဒုက္ခတွေအစ်စ်တွေနော်အခုဆိုရင်ဒီတနိုင်းဘက်ကလူကြီး2000ကျော်နမတိဘက်မှာလူကြီး1000ကျော်အခုဒီနောက်ထပ်တက်ကအများကြီးပဲလက်နက်တွေရောဟိုစစ်အင်အားတွေရောဖက်ဖက်ပြီးရောဟိုပို့နေတယ်ဆိုတာကိုကျမတို့တွေတင်ရပါတယ်ဒီလမ်းကြောင်းမှာရှိတဲ့ကျမတို့ရဲ့မိတ်ဆွေတွေကလည်းကျမတို့ကိုအမြဲတမ်းပလန်လန်းပြီးတော့ဟိုတင်ပို့နေပါတယ်ပေါ့နော်အဲ့တော့ကချင်လူမျိုးဆိုတာပြည်တော်စုထဲမှာကျမတို့ဟာဟိုတရားဝင်လွတ်လပ်ရေးရတဲ့အချိန်ကလေးကပါဝင်ခဲ့တဲ့တိုင်းရင်းသားလူမျိုးတွေဖြစ်ပါတယ်အဲ့တော့ကိုပြည်တော်စုလို့ခေါ်တဲ့ဒီနယ်နိမိတ်တစ်ခုထဲမှာပဲအတူတူနေကြတဲ့တိုင်းရင်းသားလူမျိုးတစ်မျိုးအပေါ်မှာအခုလိုတစ်ဖက်ဆောင်နေပေါ့နော်တိုက်ခိုက်မှုတွေအပြစ်မဲ့ပြည်သူတွေပေဆုံးရတာတွေဖက်ပြေးသိမ်းဆောင်ရတာတွေကိုကျမတို့ကိုယ်တိုင်ယုံကြည်လို့မဲပေးရွေးချယ်ထားတဲ့အစိုးရဟာလည်းနှုတ်ပိတ်နေရဲဆိုရင်ဒါဟာတကယ်ကိုဟိုဝန်းနေကြလဲကောင်းပါတယ်ဟိုဒါဟာ emergency ပါအရေးပေါ်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်လူကြီးဟိုတဦးနှစ်ဦးတရားနှစ်ရအကြောင်းကျမတို့ပြောနေရမဟုတ်ပါဘူးလူကြီးသိနေချီတဲ့လူကြီးတွေဟာအခြေခံစာဝတ်နေရေးအတွက်ဘာမှအကူအညီမရဘဲနဲ့ဒုက္ခတဲ့စခန်းတွေမှာနေနေရတာ9နှစ်နေပါရှိပါပြီအစ်စ်ထပ်ပြေးလာရတဲ့လူဦးရေတွေလည်း3000ကျော်ရှိပါတယ်သူတို့ရဲ့အခြေခံစားဝတ်နေရေးတာမကသူတို့ရဲ့အလုံးချုံရေးနဲ့လူနဲ့တူအောင်အသက်ရှင်ရပ်တည်ခွင့်ဟာခုချိန်မှာအရေးတကြီးလိုအပ်ချက်ဖြစ်နေပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ
်ကချင်ပြည်နယ်မှာမြကြီးနားနမ်တီဝိုင်းမော်ဗမော်ဖားကန်မိုးမောက်မိုင်းကြံရမန်စီအစရှိတဲ့မြို့တွေမှာစခန်းတွေရှိကြရမှာစခန်းတွေမှာနေထိုင်ကြတဲ့ IDP တွေအနေနဲ့တဝက်နီးပါးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါလေ။ဒါကြောင့်ခုနှစ်တည်းကြာပြီဖြစ်တဲ့ဒီစခန်းတွေမှာနေထိုင်မှုဘဝကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ American ခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဒါရှိတွဲဘက်ဒုတိယဥက္ကဋ္ဌဆိုင်းရော်ကိုမေးကြည့်ခဲ့ပါလေ
။ကျမတို့ကချင်ဒီ IDP ဆိုတာစစ်ဘေးရှောင်တာပေါ့နော်ဒုက္ခတဲ့အနေနဲ့ကုလသမဂ္ဂလည်းတမလို့မရဘူးဘာလို့လဲဆိုတော့ကျမတို့နိုင်ငံအတွင်းပါပဲဖြစ်နေတယ်။ကူညီတွေလည်းရရှိဖို့အတွက်အရန်ခက်ခဲတယ်။ဖြားနာတာတွေဖြစ်တယ်။မျိုးသမီးတွေဆုံးသွားပါသွားတယ်။မိဖွားတဲ့အချိန်မှာကျမကြီးတို့အစားတောက်ဖွေးရာတွေကောင်းကောင်းထောက်ပံ့မှုတွေမရှိတဲ့အချိန်ကျမှတည်သွားတဲ့ဟာတွေလည်းအများကြီးရှိပါတယ်။ဒီ IDP မှာမျိုးသမီးနဲ့ကလေးတွေအများဆုံးပါဝင်နေထိုင်တာဖြစ်ပါတယ်ဒီစခန်းမှာဆိုတာတော့ပေါ့နော်တဲကုတ်လေး plastic le khara ro ain lo myo lo pyo lo myo bo no a lo ma tma ro ma ye khe khe mu shi ye sa taw chat sa bu twet khe khe shi de bo no ain na tong swae da a sa bo no a khe khe ri a myai shi ba de a ra ni set nwe pi yo cha ma yi thi khaite phya na lo shin tma ro sei ku ta mu wa le yan lo at ta phit ba de pi yo naw ta khu ga di kle nge re lu nge re pinya ye sa tin chen ne sa tin chang le ma shi bu စာရေးဖို့ခဲတန်းစာအုပ်တွေလည်းမလုံလောက်ဘူးဒီအမောင်ထဲမှာဂူထဲမှာနေရတဲ့တိရစ္ဆာန်လူတွေပေါ့နော်အဲကျမတို့တွေမှာအလင်းအမောင်လုံးဝဘဝမှာမျောလင်းချက်လုံးဝမရှိဘူးအဲ့လိုခက်ခဲနေတဲ့အချိန်ကြတော့တချို့ရွယ်ရောက်နေတဲ့အမျိုးသမီးတွေကထွက်ပြီးတော့ဟိုအလုလုချင်ကြတယ်အဲ့လိုအလုချင်ဘာပဲဖြစ်ဖြစ်လုံးမယ်ဆိုပြီးမှပေါ့နော်ဒီကမ်ကနေဒီစခန်းကနေထွက်ပြီးတော့အလုရှာတယ်တချို့ကရောင်စားခံရတယ်အာတရုတ်ပြည်ကိုရောင်စားခံရတယ်ရောင်စားခံရတယ်ဆိုတော့တရုတ်တွေကအဓိကမလုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာအဲတရုတ်ပြည်မှာယောက်ျားတွေပဲများတယ်ကလေးကလည်းလိုချင်တယ်အခါကျတော့သူတို့တွေကလူတစ်ယောက်ကိုယောက်9,000အဲအဲ့လိုမျိုးနဲ့ရောင်စားခံရတယ်အဲမျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုံမယ်ဆိုတော့ရောင်စားခံရလို့ရောင်စားတယ်လို့လည်းမထင်ကြဘူးဟိုမှာရောက်တော့ပေါ့နော်အဲ့မှာလည်းအတမချင်ခံရတယ်အဲကိုဝင်ရှိရဲ့ကလေးမွေးပြီးရဲ့နောက်ပိုင်းမှာနောက်ထပ်တစ်ခေါက်ပြန်ပြီးတော့သူတို့ရောင်စားခံရတယ်ပေါ့နော်ပြီးတော့နောက်တစ်ခုကဘိန်းပင်ကြောင့်မို့ကျမတို့စီမှာလည်းအရန်ကြီးအခက်ခဲမှုတွေမိသားစုမှာအခက်ခဲတွေအမျိုးသမီးတွေကအစားပေါ်တော့ဘိန်းဆွဲတာကိုဘလို့မှဘလို့ပြောမလဲပိတ်ပြန်တာတားမြစ်တာမလုံလောက်ဘူးပေါ်တော့အဲ့ဒါတွေအခက်ခဲကြုံနေရပါတယ
်ကရှင် IDP တွေရေနှုတ်ချက်မှုရရှိစေဖို့လှုပ်ရှားဆောင်ရွက်နေသူတွေရဲ့အတန်ကိုကြားခဲ့ကြပြီးဖြစ်တယ်လို့IDB စခန်းမှာရှိနေတဲ့ကချင်းအမျိုးသမီးတွေရဲ့အတန်တွေကတော့ဘယ်လိုရှိပါလဲဆိုတာကိုသိရဖို့မိုင်းကြောင်ရစခန်းမှာရောက်နေတဲ့နော်လူတာကိုမေးမြန်းခဲ့ပါတယ်။သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။အဲကျွန်တော်ဒီရောက်နေဆိုတာကိုယ့်အိမ်ကိုယ့်ရွာစုမှာထွက်ပြေးလာရဆိုမလွယ်ဘူးပေါ့နော်။ဒီမှာကလေးလေပညာရေးလေတအားနောက်ကျသွားရေပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူချင်းလူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီးတော့တမီးတို့ဒီမှာကိုကြီးစောက်ချောက်ထားတယ်ပေါ့ဒါပေမဲ့ဖူလုံမို့တော့မရှိဘူးဒီမှာလူတွေကအများကြီးဆိုတော့ဒီမှာစားမရေးလက်မကောင်းဘူးအာမိသားစုများတဲ့အိမ်တွေဆိုတော့လုံချုံမို့ဖူလုံမို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်အခဲတွေရှိပါတယ်ရှင
်အခုတမီးတို့ရောက်နေတာဒီမှာကျ
ဟုတ်ကဲ့မကြရောင်းပါအ
ဲ့မှာဒုက္ခတဲ့စုစုပေါင်းဘယ်လောက်လောက်ရှိလဲမသိ
ဒီမှာတမီးတို့ဒီမှာကက်နေမှာကက်နေဖွဲ့ထားတယ်ရှင်တမီးတို့ဒီအုံလုံးကက်မှာတော့လူတွေထောင်ချီပြီးရှိပါလေရှင်အဲ့တော့ကက်ဒီအများကြီးပဲဖွဲ့စည်းထားတယ
်အဲ့ဒီကက်မှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကက်မှာဘလို့နေထိုင်ကြတယ်ဆိုတော့လူတွေကအများကြီးပဲပေါ့ကလေးတွေကဝင်းချောယောဂါတွေဖြစ်တယ်နာစီချောင်းဆိုအသက်ကြီးရဲ့ဖိုးအကြီးဖိုးကြီးကတချို့တွေကရာဒီဥဒ္ဒတမခံလို့အသက်ကြီးဆုံးချုံရတာတွေရှိတယ်ပေါ့အဲအဲ့လိုမျိုးတော့သူတို့တကယ်လို့လည်းဒီကိခတ်မှုရဲ့စေးသွားလို့လည်းပြန်သွားရင်သူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်စံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမယ်ပေါ့လေအဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတော့လည်းနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ
့
ဒေါ်လာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရအပြီးမှာတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုတင်ဆက်ဖို့ဖြစ်ပါတယ်။ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါဗ
ျ။မြန်မာနိုင်ငံမှာသံယူရေးအတွက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်အထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာနိုင်ငံဟာကမ္ဘာမှတမကအရှိတောင်အာရှမှာပါတအူးချင်းစွန့်ရင်သုံးဆနိုင်တဲ့ပမာဏအနည်းဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှင်ဒီဆက်ရုံနဲ့တည်ဖို့အတွက်ကြောင်မီးသွေးကိုပြိပနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
我这就去的呀，小米队呀，对吧？看人这一组啊，对，在武昌干是吧？去的呀，看人这一组啊，咱们说啊，印度尼西亚都是澳大利亚都嘛，看人这一波呀，你呀，看人这一年。咱那路啊，在武昌干的转路线，你妈那俺也今天把一家有的，是吧？是吧？弄围瓜的你也没好回家，我嘛产业呢，路你也那，印度尼西亚那瓜味呢，咱那路底下，今天把一家一家有的瓜味呢来帮忙瓜味呀。这个事业在我了，在武昌干包咱那话产业不呀？包那些嘛，哎，谁呢？做盐股呗，肉盐股呗，咱出路看都有那个 7.3 billion 多呀，每单多拿那多钱多。三万三兵现在怎么说肉眼都在家，你妈那俺娘嘛，原来是那六百多钱，收入不只有个 526， 怎么俺现在超千家嘛，出点呀？哎，这江美队那俺家外头人来了，7.3大大的怎么说啊？那个我在这老，里边伢年多呀，对，那时候没这边啊，这现在这个里伢子干不啦的，都弄八的，里边伢年那时候在路伢的，在阿五江透露伢的呀。
好嘅事，你妈那个嘛，佮江米队同步，冇得叫你查嘛那些，江米队佮同步了他，也是他偷他，叫他妈的那些，奶奶先掉对吧？
哎呀，不露馅的呀，就是说叫他妈的那个，每天嘛，都那样，地方也有冇加装，江米队人家就租的，比如说都那样的嘛，都是这些还弄弄，你要这个江米队的毛你的，哪个家，就是不用那样，不露馅，炒菜呢可能也还弄江米队的毛呢，哎，你要说可能真的炒也还弄毛呢。海南呢，所以那当地也干农毛呢。那越南走路线叫东边可能那个江苏那毛呢。那所谓越南也是的，阿波叫娃娃的，就比较嘛，今年我养你的，哪一个？一个是你老家的，那个我唱起啊叫江苏这些人接的。还有的，老外在我的养你娃的，就 LNG 出养你娃的，就是你没得差噶。江苏有多少人老呢？也是讲阿对出个毛你的说，今年年的真的也是讲阿出的呀嘛，不老那个我的，你还有江苏这边出的走路线。江米队交警的走路线，爱路的铁路给我们的想法耶。啊，像那交警的那么交警，你讲说，像那像那新疆那里的啊，对对，像那大陆那边，对对，像那么交通，朋友比朋友的，你那哎，那你这里有朋友，像那这个网络嘛，啊，网络走你了，他比如走哪里，走哪里的，像那我走这样的，我们这边来。
好，干嘛噻？江米队给我偷点干嘛？现在你别伢抖音，路里转。安迪奶奶要把的路标把的些，所以说的江米队偷的那也是他偷的干嘛？是不是你别人？不如你别人懂我们的标标标吧些？
也，俺那家伙见到了，你别人抓了，对吧？江米队就有米球比较，或者话其他在搞的，见到江米队人家抓的，那不是本来就这么有江米队米球比较抓的是，谁干的？见到了，江哪来的？江米队嘛，先忙要伢子，努力多加训练哈的，也是看咱那哈的小车了，再超新老师也行了。哎，再超新老师啊，咱那路那年嘛，你搁上这 World Health Organization 啊，太古老，你讲那年一年开展研究呗，努力出来多年没给你压力嘛，咱那路啊，太古人忙没生压力，就咱那地差了。什么就业多了，到那奥赛科的地下室呢，到到那奥赛科的地下室呢，来车奥赛科的地下室不，那个木木马车的地下室不，让牛走不。哎，那里阿拉有小车的，先忙完再超先老师的，来呢，那准备在雷声那再超先出来下了，是吧？嘛，就准备在那六月的先来去吧，对不对？那不，哎，老师先有钱拿到嘛，怎么基本上拿到嘛？哎，剩那再超先的去，那准备先那样的下，就准备在那六月的去吧，来帮着累积了吧。哎，老讲的话，那么这先老讲的要，那么在雷老师讲这个马路嘛，对吧？这家一年呢，一定要年里怎么话，这些都在那这里选。所以能够出点的好的，真的话，哎，你买起的，利润足足的，真的话，少产能买的，哎呀。
好嘅，老师，这产能你嘛懂你嘞，你别伢面，你他里里嘞，对不呀是？
真的路啊，我说，那年啊，弟弟啊，我都不，一般嘛，你别伢面来交的，你别嘛，俺老们面来谁有你来你的，弟弟嘛，俺老们面来谁有你来你的，弟兄嘛，俺老们面来谁有你来你的，他把这路一路来开了来说，路来了，你帮谁都在里头啊，路几万一去前路，路那年碰牛前路。这个有他看你要带个家路，都那个是朋友来一个干嘛的？哎，六七的哎去嘛，就这种啊，哎，谁懂得是在这里说小车来，谁懂得的话跑的嘞，就那你们家买的，你自己动车来，那么把个啥的，你们家你自己那么把一个小车来，他都偏带你呀，偏带那不老带动车，或者你啊一级嘛，啥不要带了，那个我超跑呢一级嘛。啊，一级做男女级做，啊，那伢拢里边那个表嘛，伢来是啊，算出来是男伢的里边的。哎，那个费用嘛，那个或者那个，那个我雷龙这种差别费了呀。 ตัวเราจะมาทำเรื่องตัวตัวเราเอาไปจ่ายเลยสิยูริโอตัวก็ไปเรียหาเลยช่วยชาติไหนเนี่ยเส้นเดียวแต่เบี้ยเสียซื้อเนี่ยจะซื้อเราก็เรียสามเดียวตัวเราช่วยชาติไหนมาตัวเองตัวเราช่วยชาติไหนมาเนี่ยมันยังมาจังมีด้วยต้องทบทวนจู่จ่ายเนี่ยใช่ยาวตัวเราคุณตัวเราว่าเอ็มอาร์ลูกเนี่ยตอนนั้นเป็นเพื่อนเราเรียนเจอเรื่องลูกเนี่ยสุดเลยหาละตัวยูริโอเป็นเนี่ยตัวอันนี้มาชีเรียนเรียนเสียงเดียวเลยจะไม่รู้สิมาเรียนเสียงว่า ที่นี่ก็เนี่ยตัวเราตัวเราเนี่ยมีตาไปมีเกษตรเกษตรไปมีจำนวนเยอะเสียงนี่อารมณ์ที่มองหน้าเรื่องนี้อ่ะแล้วที่ว่าการเรียนหน้าเรื่องนี้แล้วก็วิจัยอะไรชิ้นหนึ่งแล้วก็จำนวนเกี่ยงเงี้ยเอ้ยพวกที่อะไรชิ้นหนึ่งอ่ะแต่ยังเนี่ยบางอย่างมันชิ้นเดียวเลยตัวเราแต่เราเนี่ยเรื่องเยอะเยอะมากเนี่ยแค่บาร์เลยบาร์เลยตัวคุณมันชิ้นเดียวบางอย่างเนี่ยมันก็จะเอาคำที่จะเอาที่ว่าเนี่ยเลยอย่างเนี้ยมีอะไรเลยเล็กแค่ไหนก
ဒီတဲ့ရင်ပတ်တဲ့သိပ္ပံနဲ့မြို့တင်ရကဏ္ဍကိုဒီမှာပဲကျန်းလာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံပြပေးမယ်။
တော်ကင် မြို့သားရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ သောတာရှင်များခင်ဗျာ မကြာခင်မှာ 2018 ခုနှစ်ကုန်ဆုံးတော့မှာဖြစ်ပါတယ် 2019 ခုနှစ်အတွက်ကျွန်တော်တို့ VOA ရဲ့သောတာရှင်တွေအတွက်ဘာတွေရှိပါသလဲ
American ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမာကြီးတွေလမ်းငယ်လေးတွေရဲ့အရာပါတဲ့အရှုခင်းပုံတွေကိုစမောရိုဗီအိုရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီဗီအိုရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လူကြီးတဲ့ရှင်
email@voanews.com/2019@voanews.com/
VOA ကိုတော်ရရှိနေစာရေးသားပေးပို့ကြပါအောင်ခင်ဗျာ VOA ရဲ့ဝါရှင်တန် DC ယုံဖုန်းနံပါတ်ကတော့ 1-232-382-555 လေးဖြစ်ပါတယ် ဒီကနေ့ညနေ 6:00-9:00 VOA အစီအစဉ်တွေကိုတော့ ဖိုင်းလူမီတာ 19.25 တို့မှာဖမ်းယူနားဆင်နိုင်ပါတယ် အခုတော့ကြံစည်နေသေးတဲ့အချိန်တော်တွင်မှာ နိုင်ငံတကာသတင်းအချင်းအချုပ်ကိုကိုကျော်အောင်လင်းကပြောပြပါပါ
ကရတမကဆိုင်ရာအမေရိကန်တာမတ်ကြီးအသစ်ဖြစ်အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟေသန်နျူးယော့ကိုခန့်မဲလို့တာမတ်ဒေါ်နယ်ထရမ့်ကကြေညာပါတယ်လက်ရှိကရတမကမှာတာဝန်ထမ်းဆောင်နေတဲ့တာမတ်ကြီးနီကီဟေလီရဲ့နေရာမှာဟေသန်နျူးယော့ကိုစားထိုမလို့တာမတ်ထရမ့်ကသတင်းလောက်တွေကိုတောက်ကြနေတော့ကပြောခဲ့ပါတယ်တာမတ်ကြီးအသစ်ဖြစ်လာမဲ့ဟေသန်နျူးယော့ဟာသတင်းလောကကလာတ
နေချုပ်ဖြစ်လာတော့မှာပါဝီလျံဘာဟာမကြခင်ကရေပိုင်းလုံးကပဲကွလုံးကတောက်ခဲ့တဲ့တမရဟောင်း George H.W. Bush ဆိုရလက်ထမှာတော့ကရှေ့နေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ကနေဒါနိုင်ငံမှာထိမ့်သိမ့်ခံထားတဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးရဲ့ဒီအကြီးကဲဒီဟွာဟွေရဲ့ကုမ္ပဏီရဲ့အကြီးကဲဟာဒီအီရန်စီးပွားရေးလုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့ဆွဆဲမှုနဲ့တရားရင်ဆိုင်နေရပြီးဒီသူဖမ်းခံတဲ့နောက်ပိုင်းမှာကမ္ဘာတစ်ဝန်းစီးပွားရေးဈေးကွက်တွေကလည်းလှုပ်ခါခဲ့ရပါတယ်သူကအမေရိကန်ကိုလွှဲပြောင်းပေးနိုင်ပြီးအမတ်ကန်နဲ့လွတ်ပေးခွင့်ကိုညှင်းပယ်နိုင်တဲ့ကြောင့်ကနေဒါဆိုရကဒီသူဆိုရရဲ့ရှင်းတွေကတောက်ကြနေတော့ဗန်ကူးဗားမြို့တရားရုံးမှာပြောခဲ့ပါတယ်အိန္ဒိယသမ္မတရမ်နတ်ကိုဗင်ရဲ့နဲ့သူ့ရဲ့ဇနီးမြန်မာနိုင်ငံကိုဒီသမလာ10ရက်ကနေပြီးတော့14ရက်နေ့ထိအလဲပတ်ရောက်လာလိမ့်မယ်လို့ဒီဇင်ဘာလ6ရက်အိန္ဒိယနိုင်ငံထုတ်သည့် Economist Times သတင်းစာမှာဖော်ပြပါရတယ်ဒီ9ရက်ကြာခီးစဉ်တွင်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ဂျီရိုနဲ့လည်းအိန္ဒိယသမ္မတကတွေ့ဆုံသွားဖို့ရှိပြီးတော့နှစ်နိုင်ငံသဘောတူညီမှုတော်တော်များများလဲလက်မှတ်ရေးထိုးလိမ့်မယ်လို့မျှော်လင့်ရပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်အောင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဤတန်စင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် ဒီကနေ့မနေ့အတွက် VOA အစီအစဉ်လေးကိုလိုင်းနိုမီတာ30 40 48နဲ့ပန်းလန်မီတာ190တို့အပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။တို့တော့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.